တရုတ်ဆိုရရဲ့မြန်မာပေါ်ရက်တီချက်နဲ့ပတ်သက်လို့ဆန္ဒပြကန့်ကွက်မှုတွေရှိလာချိန်မှာပဲမန္တလေးတိုင်းအတွင်းမြန်မာတရုတ်ဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေကိုဒီသတင်းဖတ်အတွင်းတိုက်ခိုက်ခံရမှု2ကြိမ်ဖြစ်ခဲ့တယ်လို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညုံဦးပြောပြပါမယ်ရှင
်။မန္တလေးတိုင်းတောင်သာမြို့နယ်ထွက်မင်းကန်ရွာအနီးကဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ကိုဒီသကံကာကွယ်တပ်ဖွဲ့တွေကမေလ23ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။မန္တလေးတိုင်းတွင်မြမတရုတ်ရေနံပိုင်လိုင်းလုံခြုံရေးဆောင်တွေကိုဒေသခံကာကွယ်အဖွဲ့တွေကဒုတိယမြောက်တိုက်ခိုက်မှုဖြစ်တယ်လို့ဒေသခံတွေကပြောပါရယ်မန္တလေးတိုင်းကျောက်ပတောင်မြို့နယ်ပုတ်ပားတောင်ရွှေစီတိုင်ကြီးရွာနီးကမြမတရုတ်ရေနံပိုင်လိုင်းလုံခြုံရေးယူထားတဲ့တပ်ကိုလည်းမေလ21ရက်နေ့မနေ့စောပိုင်းတုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါရယ်လုံခြုံရေးယူထားတဲ့စစ်သား၁၀ဦးကနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနိုင်ဝက်နီးပါအပြန်လန်ပစ်ခတ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကစစ်ကူလာတဲ့အတွက်နောက်ပြန်ဆုတ်လာတယ်လို့ကာကွယ်အဖွဲ့တွေကပြောပါရယ်အခုလိုမြန်မာတရုတ်ရေနံပိုင်လိုင်းအဆောင်တွေကိုဝင်ရောက်တိုက်ခိုက်တာဟာတရုတ်နိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးတွေမှာဝင်ရောက်ဆွတ်ဖက်တာအပြင်အဲ့ဒီနေရာတွေမှာစစ်ကောင်စီတပ်ကတပ်ဆွဲနေရာယူထားတဲ့အတွက်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မြင်းညံခရိုင်တိုင်းနှစ်ကပညာရေးတာဝန်ရှိသူကပြောပါတယ
်ဒီမြောက်လိုင်းအနေနဲ့ပြုလုပ်ထားတဲ့သဘောတူညီချက်ပေါ့နော်ဒီတရုတ်နိုင်ငံနဲ့သဘောတူညီချက်ကုန်သွယ်ရေးရသဘောတူညီချက်နိုင်ငံရေးရသဘောတူညီချက်ဒီစီးပွားရေးအရာဝင်ရောက်ဆွတ်ဖက်မယ်ဆရာရေးအရာဝင်ရောက်ဆွတ်ဖက်ရင်နိုင်ငံရေးအရာပါဝင်ရောက်ဆွတ်ဖက်မယ်ဆိုပြီးတော့ဒီတရုတ်ဒီလူသမားအနေနဲ့ကဒါပြောဆိုလာတာလေးရှိတယ်ဗျပြောဆိုလာတဲ့အပေါ်မှာလည်းကျွန်တော်တို့ကမကြည်နဲ့ဘူးဒီစကားဆတွေကလည်းကျွန်တော်တို့ဒီလုံးဝအမြင့်ပြတ်ချိန်မုံကြီးဆိုတဲ့စစ်စင်ကြီးနဲ့ကျွန်တော်တို့ကအခုလက်ရှိနေထားမှာတွားနေရဖြစ်တဲ့အတွက်ကျွန်တော်ကဒီရည်ရချက်နှစ်ခုနဲ့ပေါ့နော်ဟိုဒီမစ်ရှင်လေးကိုပေါ်ဆောင်ပြစ်တာပါဗ
ျဒီတက်ခက်ခံမှုအတွက်မြန်မာစစ်ကောင်စီကရောတရုတ်ကုမ္ပဏီဘက်ကပါတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကာဇာရုံးကလည်းရန်ကုန်မြို့လှိုင်းတရာကတရုတ်ပိုင်စစ်ရုံတချို့ဖျက်ဆီးခံခဲ့ရပူပါတယ်။အဲဒီတုန်းကတော့တရုတ်ပိုင်ယင်းနှိမ့်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုတိုက်တွန်းခဲ့ပူပါတယ်။469မိုင်ရှည်ရှိတဲ့ဒီပိုင်လိုင်းဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကနေပြီးတော့မကွေးနဲ့မန္တလေးတိုင်းတို့ကတဆင့်ရှမ်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံ Yunnan KI ကုမင်းမြို့ကိုမြန်မာနိုင်ငံကဓာတ်ငွေတွေတင်ပို့နေတာဖြစ်ပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းဒေသခံတွေဟာလည်းလက်ပတောင်းတောင်စီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီဟာစစ်တပ်ကိုလက်ခံကူညီပေးနေတယ်ဆိုပြီးတော့ဆနာပြကက်ကွက်မှုတွေလုပ်နေတာရှိပါတယ်။မြန်မာစစ်ကောင်စီနဲ့ပတ်သက်လို့တရုတ်အစိုးရရည်တည်ချက်ကိုပါမကြိုက်ဘူးလို့စလင်းကြီးဒေသခံတက်ကြွလှရှားသူတူကအခုလိုပြောပါတယ
်။ဒီတရုတ်အစိုးရကဒီပတ်သက်စစ်တပ်နဲ့အကျိုးတူစီးပွားတွေလုပ်နေတယ်လို့ဒီကျိုးကျွန်တော်တို့ကကျွန်တော်ဒေသအရာပြောမယ်ဆိုရင်သူတို့ဒီပြည်သူတွေတက်တယ်လေစကားသာတက်တယ်ကိုဥပမာဝမ်ပေါကုမ္ပဏီကလက်ခံပြီးတော့အဝင်လာထွက်တာတွေသူတို့ဘက်ကသူပြီးလာတယ်ပြီးနေကြတယ်အားကြီးရှိတယ်ပေါ့ဗျာဒီတရုတ်ဆိုးရကဒီပတ်သက်စစ်တပ်ကိုဒါကူညီနေတယ်ကူညီနေတဲ့ပုံမှာကျွန်တော်ပြည်သူတွေကဒါကိုစက်ပြင်းနေလုံးဝကျွန်တော်ပြည်သူတွေကိုတက်နေတဲ့စကားသာတက်ကိုသူပြီးလာတယ်ရဆိုင်လို့နော်ဒီကဘာလဲပြီးဖို့ဒီလိုဆိုးရဒီလိုမျိုးပတ်သက်စစ်တပ်ကိုဒါဝိုင်းရနေတဲ့ပုံမှာကျွန်တော်ပြည်သူလူထုကလုံးဝမလိုလားပါဘူး။ကျွန်တော်ကျောင်းပြည်သူလူထုရောကျွန်တော်ဒီမှာတိုက်ပွဲဝင်နေတဲ့အင်အားစုပြည်သူ online အင်အားစုပြည်သူအကျော်တပည့်များစုပြည်သူကမလိုလားတဲ့။ကျောင်းကိုကျွန်တော်တို့ကပူပေါင်းပြီးကျွန်တော်စာနာဖော်ထုတ်တာဖြစ်တဲ့ပုံ
။မေလ23ရက်နေ့အင်္ဂါနေ့ကလည်းရန်ကုန်မြို့မှာတရုတ်အစိုးရကိုစန့်ကျင်ကြောင်းစာရဏီချေဆွဲပြီးတော့လက်တပြတ်ဆန္ဒပြမှုဖြစ်ပါတယ်။ဖန်စီခါရတဲ့သတင်းတော့မကြားပါဘူး။တရုတ်အစိုးရရဲ့တရားဝင်ထုတ်ပြန်မှုတွေမှာတော့မြန်မာနိုင်ငံရဲ့ပြဿနာကိုထင်းထင်းသိမ်းကန်ကွယ်ဆောင်ရွက်ကြဖို့မြန်မာပြည်အာဆီယံပုံသဘောထားကိုလိုက်နာဆောင်ရွက်ကြဖို့နဲ့နေဆက်ဒေသတည်ငြိမ်အေးချမ်းမှုကိုလူလာတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။